ယာယီပိတ်ဆို့ရေးယူထားတဲ့ရုရှားဘူဘန်ပိုင်ဒေါ်လာ225ဘီလီယံကရရှိတဲ့အတိုးငွေဒေါ်လာ 1.6 ဘီလီယံကိုယူကရိန်းအတွက်အကူအညီပေးလိုက်ပြီလို့ဥရောပသမဂ္ဂ EU ကတောက်ချာနေ့ကကြေညာပါတယ်။ဒီနေ့မှာယူကရိန်းကာဝေးရင်းနဲ့ပြန်လည်တိုက်စားရေးအတွက်မရှိမပြောင်းနိုင်တဲ့ရုရှားပိုင်ဆိုင်မှုတွေကရရှိတဲ့ယူရိုငွေ 1.5 ဘီလီယံကိုလွှဲပြောင်းပေးလိုက်တယ်လို့ EU အကြီးအကဲအာဆူလာဖွန်ဒလိုင်ယန်ကပြောပါတယ်။ရုရှားရဲ့ငွေကြေးတွေကိုယူကရိန်းနဲ့ဥရောပတိုက်တစ်ခုလုံးကိုပို့ပြီးလုံခြုံတဲ့နေရာတစ်ခုဖြစ်အောင်လုပ်အောင်အသုံးပြုရတဲ့ပို့ပြီးကောင်းကောင်းမွန်မွန်အသုံးပြုနိုင်မဲ့အကြောင်းမရှိဘူးလို့ဆိုပါတယ်။ဒီအရေးကြီးတဲ့ခြေလှမ်းကိုအကောင့်ထဲပေါ်ပေးတဲ့အတွက် EU ကိုကျေးဇူးတင်ကြောင်းနဲ့ဒီလွှဲပြောင်းပေးမှုကကာဝေးစွမ်းရည်ကိုအားကောင်းစေလာမှာဖြစ်တယ်လို့ယူကရိန်းကာဝေးဝန်ကြီးဌာနကလည်းသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့ရုရှားနိုင်ငံကတော့ EU ရဲ့လုပ်ရက်ကတရားမဝင်ကြောင်းရှုတ်ချခဲ့ပါတယ်။ပိတ်ဆို့ထားတဲ့ရုရှားပိုင်ဆိုင်မှုတွေကလည်းနှစ်စဉ်ခန့်မှန်းကြီးဒေါ်လာ 3.2 ဘီလီယံထိရရှိမယ်လို့ခန့်မှန်းရပါတယ်။ရန်မုံငွေ 90 ရာခိုင်နှုန်းကတော့ယူကရိန်းကိုလက်နက်ခဲယမ်းတွေပေးပို့နေတဲ့ဥရောပအဖွဲ့ဝင်နိုင်ငံတွေအတွက်ဥရောပငြိမ်းချမ်းရေးစင်တာမှာထားရှိမှာဖြစ်ပါတယ်။ကျန်တဲ့ 10 ရာခိုင်နှုန်းကိုတော့ယူကရိန်းကာဝေးနဲ့ပြန်လည်တည်ဆောက်ရေးအတွက် EU ရဲ့အသုံးစရိတ်ဘတ်ဂျက်ထဲမှာထည့်ဝင်မှာဖြစ်ပါတယ်ခင်ဗျာ။